ဒီအများပြည်သူသုံးဆွဲဖို့မသင့်တဲ့တိုင်းရင်းစေဝါတွေကိုဒီနေ့တော့နိုင်ငံပိုင်သတင်းစာတွေမှာလေးထုတ်ပြန်ကြေညာတာတွေ့ရတယ်ရှင်။ဒီသုံးဆွဲသူတွေအတွက်ကဘယ်လိုမျိုးဆိုးကျိုးတွေဖြစ်နိုင်လဲဆိုပြီးစစ်ဆေးတွေ့ရှိခဲ့လို့လဲရှင်
။ကျမတို့မှာပေါ့နော်။တိုင်းရင်းစေဝါထုတ်တော်မယ်ဆိုရှင်မှတ်ပုံတင်ရပါလေရှင်။မှတ်ပုံတင်မထားဘူးဆိုလို့ရှင်ဒီစီးရဲ့စစ်မှန်မှုပေါ့နော်။အဲ့ဒီအတွက်ကိုကျမတို့အာမခံချက်မပေးနိုင်လို့ပါရှင်။မှတ်ပုံတင်ထားတဲ့စီးဆိုတော့ကျမတို့ဒီအရေးကြီးစစ်မှန်မှုရောဘေးဥပါအန္တရာယ်ကင်းရှင်းမှုရောအကျိုးအာဏာရှင်မှုအတွက်ကောပေါ့နော်။အဲ့လိုစစ်ဆေးပြီးတော့မှကျမတို့ကမှတ်ပုံတင်ထုတ်ပေးတော့ပါရှင်။အခုတော့မှတ်ပုံတင်မထားဆိုတော့စစ်မှန်အစွမ်းထက်မဟုတ်အာမခံချက်မပေးနိုင်လို့ပါရှင်။
ဟိုဒီနေ့ထုတ်ပြန်ထားတာကစုစုပေါင်းဆိုရင်အမျိုးအစား19မျိုးကိုတွေ့ရတယ်ရှင်။ပြီးတော့ဒီဆက်လက်ထုတ်ပြန်ဖို့ရှိသေးရဲ့လို့လည်းရေးထားတော့လေ
။
ဒီအားလုံးဆိုရင်စုစုပေါင်းဘယ်နှမျိုးလောက်ဖြစ်နိုင်ပါလဲရှင်
။အခုလောလောဆယ်မှာအားလုံးက34မျိုးထုတ်ပြန်လို့ရှိပါလေရှင်။ဒီနေ့19မျိုးပါပါပြီဆိုတော့15မျိုးကျန်နေတယ်။အခုနောက်ထပ်ထုတ်ပြန်ဖို့ရှိတဲ့စီးလေး15မျိုးမှာပေါက်စီး14မျိုးနဲ့ရှူစီး1မျိုးပါပါပါပါ
။ဒီလိုမျိုးလေဒီတိုင်းရင်းစေဝါမှတ်ပုံတင်မရှိဘဲနဲ့ထုတ်လုပ်နေတာတွေကိုအရေးယူမှုအပိုင်းကရောဘယ်လိုမျိုးရှိလဲရှင်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေကရောဘယ်လိုရှိတာလဲရှင
်။ဟုတ်ကျမတို့အဲ့ဒါလေတိုင်းရင်းစေဝါဥပဒေဆိုတာရှိပါလေရှင်။တိုင်းရင်းစေဝါဥပဒေပုံမှန်29နှစ်ကကြည့်ရဆိုရှင်မှတ်ပုံတင်ထားခြင်းမရှိတဲ့တိုင်းရင်းစေဝါကိုထုတ်လုပ်လို့မရပါဘူးရှင်။ပုံမှန်29နှစ်ကကြည့်ကိုသူကဖောက်ပြန်တယ်ဆိုလို့ရှိရင်ဒဏ်ငွေအရ3နေမဲ့ဖြစ်စီထောင်ရ3နေပဲရှိတယ်ဆိုပြီးတော့ဒီဥပဒေရနေပြီးတော့ဒဏ်မရသမွေဖြစ်စီပြဋ္ဌာန်းထားတာရှိပါလေရှင
်။အော်ဟုတ်ကဲ့ဟိုဒီထုတ်လုပ်သူတွေအပြင်ဆိုင်တွေမှာတင်ပြီးရောင်းချနေတဲ့သူတွေကိုအရေးယူသွားဖို့ရှိလားရှင်ဘယ်လိုပုံစံအနေနဲ့ရှိနိုင်မလဲရှင
်။ဟုတ်ကျမတို့အဲ့တိုင်းရင်းစေဝါဥပဒေရပုံမှန်28ကကြည့်မှာလဲဖောက်ပြထားပါလေရှင်။မှတ်ပုံတင်ထားခြင်းမရှိတဲ့တိုင်းရင်းစေဝါတွေကိုရောင်းချခြင်းမပြုရပါဘူးရှင်။ရောင်းချခဲ့မယ်ဆိုပြီးအဲ့တိုင်းပဲပုံမှန်29 28ဆိုပြီးတော့ခြုံပြီးတော့ရေးထားပါလေရှင
်။ဒီအမားတို့အခုစစ်စစ်တွေ့ရှိတယ်ဆိုတော့ဒီဆိုင်တွေမှာရောလိုက်လံစစ်ဆေးပြီးပြီလားရှင်။
အခုဆိုင်တွေကနေပြီးတော့ကောက်ပြီးစစ်တာပါရှင်။ post market လိုက်တာပါရှင
်။ဆိုတော့ဒီတွေ့ရှိတဲ့ဆိုင်တွေကိုအေးအေးယူထားရရှိပြီလားရှင
်။အခုတည်းကအရင်ယူသေးပြီရှင်။ကျမတို့ကနံပါတ်1အနေနဲ့ဒီဈေးွက်ကောက်လိုက်တယ်တွေ့ရဆိုကြီးညာပေးရပါလိမ့်ရှင်။နံပါတ်2အနေနဲ့မမအဲ့မှာထက်ရောင်းလေးလားဆိုထက်ကောက်ရပါလိမ့်။အဲ့လိုထက်ရောင်းမယ်ဆိုလို့ရှင်တော့ဒီဥရေကအေးအေးယူသွားဖို့ရောကျမတို့ဝင်ကြီးကိုအစစ်စစ်တင်ရမှာဝင်ကြီးကိုတင်ပြပေးရပါလိမ့်။တင်ပြပြီးဆိုမှတက်ဆိုင်ကပြည်နယ်တိုင်းတွေကိုအကြောင်းကြားပေးရပါလိ
မ့်။ဟေးလက်ရှိဒီဈေးွက်အတွင်းမှာရောင်းချနေတဲ့ဒီတိုင်းရင်းစေဝါမှတ်ပုံတင်ထားတဲ့ဈေးတွေကရောအမျိုးအစားလောက်ရှိလဲရှင
်မှတ်ပုံတင်ထားပြီးသားဆိုလို့ရှိရင်ကျမတို့စီဝါထဏာမှတ်ပုံတင်ထားတာတော့သူက13000တည်း235ရှိရဲ့အခုထိပေါက်စီဒိတ်စီရှူစီပေါ့နော်အကုန်ပါလေ
အခုလိုမျိုးဒီဈေးွက်တွေမှာရောင်းချနေတဲ့တိုင်းရင်းစေဝါတွေကိုမှတ်ပုံတင်ထားခြင်းရှိမရှိပေါ့နော်အဲ့လိုတွေလိုက်လံစစ်ဆေးတာကတစ်နှစ်တစ်ခါပုံမှန်စစ်တာမျိုးလားရှင်ဒါမှမဟုတ်အခါခွင့်သိရင်သိတဲ့လိုမျိုးစစ်တာမျိုးလားရှင
်ဟုတ်ပုံမှန်တော့စစ်တယ်တစ်နှစ်တစ်ခါတော့မကောင်းအနည်းဆုံးနှစ်ကြိမ်လောက်ကတော့စစ်တာပေါ့နော်ပြီးလို့ရှိရင်လည်းရေးပေါ်ရှိတယ်ဆိုလို့ရှိရင်လည်းချက်ချင်းကောက်စစ်လိုက်ရတာမျိုးလည်းရှိရဲ့ရှင်တစ်နှစ်တစ်ကြိမ်နဲ့မဟုတ်အနည်းဆုံးတော့နှစ်ကြိမ်လောက်ကတော့စစ်ရတာပဲတစ်နှစ်ပေါ့လေတချို့စစ်တွေကြတော့နားလည်စိတ်ပါရှိရဲ့တချို့ကကြတော့ဒီလိုမှတ်ပုံတင်မထားတာရှိရဲ့ပေါ့နော်မှတ်ပုံတင်မထားဘူးဆိုမှတ်ပုံတင်မထားတဲ့အကြောင်းပေါ့နော
်
နားလည်စိတ်ပါဆိုလည်းပါစိတ်ပါလဲဆိုလေမတို့ညာလေးနဲ့ကြီးညာပေးတယ်နော
်အခုဒီမှာတော့ဟိုအနောက်တိုင်းစစ်ပါတာမတွေ့ရသေးဘူးနော
်အခုဒီနေ့ကြီးညာတဲ့ထဲကြတော့နားလည်စိတ်ပါဝင်မှုမရှိတော့လည်းပဲဒီမှတ်ပုံတင်ထားခြင်းမရှိတဲ့ဈေးဝါပေါ့နော
်ဟုတ်ကဲ့ပါမအခုလိုဖြစ်ကြပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကျေးဇူးတင်ပါတယ်ဟုတ်